အနော်ဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးတဲ့ရွှေနဲ့ဒေါ်လာငွေတွေရယူတယ်ဆိုပြီးဒေါ်စန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲထားတဲ့အာဂရိလိုက်စားမှုတွေဒီကနေ့ဖေဖော်ဝါရီ25ရက်နေ့မှာနှစ်ဖက်အပြီးသက်လျှောက်လဲတင်ပြခဲ့ကြပါတယ်။ဒီမှုကိုဆွဲချက်တင်နေတဲ့အတွက်ရှေ့တစ်ပတ်ယုံကြည်ကြရင်ဆုံးဖြတ်ဖို့ရှိနေပါတယ်။လက်ရှိမှာအမှုပေါင်း73မှုနဲ့ရင်ဆိုင်နေရတဲ့ဒေါ်စန်းစုကြည်အမှုတွေအတွက်ကြားနာစစ်ဆေးမဲ့ရက်တွေကိုအထူးတရားရုံးကလည်းပြောင်းလဲတက်မှတ်လိုက်တယ်လို့စုံစမ်းသိရှိရပါတယ်။ကျွန်တော်ကလာတဲ့ဒီတရင်ပြေဆုံးကိုမက်ခင်တူတူကပြောပြပါမယ်
။ NLD ဆိုရလက်ထက်မှာရေကုန်တိုင်းတွေကလုပ်ငန်းဆောင်ရွက်မှုတွေထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့ရေကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတယ်ဆိုတဲ့ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9သိန်းသာလက်ခံရယူရလို့ဆိုပြီးတွန်ဆန်းစစ်ကြီးအပေါ်အားရလက်စားမှုနဲ့တရားစွဲဆိုထားတဲ့အမှုအတွေ့နေပြီးတော့ထူးတရားရုံးမှာဒီကနေ့နှစ်ဖက်အပြစ်တဲ့ရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဥဖြိုးမင်းသိန်းကဒေါ်စန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေပေးခဲ့ရတယ်လို့ပြောဆိုခဲ့ပေမယ့်တကယ်ပေးခဲ့ရဲဆိုတာကိုဥဖြိုးမင်းသိန်းကိုယ်တိုင်ကရောတရားလူပြတက်တည်ကပါခိုင်ခိုင်မာမာတက်တည်ပြနိုင်ခဲ့ခြင်းမရှိတဲ့အချက်ကိုဒေါ်စန်းစုကြည်ရဲ့ရှေ့လူတွေကတင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါ်စန်းစုကြည်ကသူ့လက်ခံရယူရဲဆိုတဲ့စွပ်စွဲချက်သာရှိပြီးဆရာနာသိန်းရဲ့နေကဒေါ်စန်းစုကြည်ကိုဖမ်းဆီးပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းသိမ်းစင်ကလည်းအဲ့ဒီရွှေနဲ့ဒေါ်လာတွေစည်ရင်းနဲ့မပါခဲ့ဘူးဆိုတဲ့အချက်ကိုဒေါ်စန်းစုကြည်ရဲ့ရှေ့လူတွေဘက်ကတရားရုံးမှာတင်ပြခဲ့ကြပါတယ်။ဒီချားနာဝဲမှာဒီအမှုအတွက်နှစ်ဖက်စလုံးကအပြစ်သက်လျှောက်လဲခဲ့ကြပြီးဖြစ်လို့ရှိသတင်းပတ်ယုံကြည်ကြရင်အမှုကိုဆွဲချက်တင်တဲ့နဲ့အဆုံးဖြတ်ဖို့ရှိနေပါတယ်။ Talking Tea Foundation အတွက်နေပြည်တော်မှာမြေနေရာနှစ်ခုရယူမှုနေအိမ်ဆောက်လုပ်မှုတွေနဲ့ပတ်သက်လို့ဒေါ်စန်းစုကြည် NLD အစိုးရတမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ရက်အပေါ်မှာတရားစွဲထားတဲ့အမှု၄ခုအတွက်ကိုလည်းဒီနေ့ကြားနာဖို့ယုံကြည်ပေးထားခဲ့တာပါ။ဒါပေမဲ့ဒီအမှုတွေအတွက်တရားလိုစစ်ကောင်စီဘက်ကတက်တည်ထွက်ဆိုမဲ့နေပြည်တော်စီရင်သာရေးကော်မတီကအရာရှိဒေါက်တာဖွင့်တန်နာကျော်တင်နေရှိနေလို့မလာနိုင်တဲ့အတွက်မကြားနာနိုင်ခဲ့ပါဘူးနောက်တစ်ခေါက်ယုံကြည်ကြရင်ဒေါက်တာပွင့်တန်နာကျော်အပြင်နောက်ထပ်လူပြတက်တဲ့တူဖြစ်တဲ့ရန်ကုန်စီရင်တရားရေးကော်မတီကအရာရှိတူဖြစ်တဲ့ဦးအောင်မျိုးဦးတို့ကိုပါဆက်ဆေးမယ်လို့သိရပါတယ်ဒေါ်စန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရိလက်စာမွေကိုအရင်ကတောက်ချနေတဲ့မှာပုံမှန်ဆက်ဆေးနေပေမဲ့ရှေ့တွင်ဘက်ကစပြီးရက်တွေကြောင်းလဲကြားနာဖို့လဲပြီးပြီးတော့အထူးတရားရုံးတရားသူကြီးကရက်ချင်းနေပေးခဲ့ပါတယ်ဒါကြောင့်ဥဖြိုးမင်းသိန်းထံကနေရွှေနဲ့ဒေါ်လာတွေယူရဲဆိုတဲ့အမှုအပါအဝင်နေပြည်တော်နဲ့ရန်ကုန်မြို့တွေမှာဒေါက်ကင်ဂျီဖောင်ဒေးရှင်းအတွက်နေနဲ့အဆောက်အဦတွေရယူခဲ့မှုနဲ့ဆိုင်တဲ့အာဂရိအမှု၅မှုကိုတင်းလောင်နေတိုင်းမှာကြားနာမှာဖြစ်ပါတယ်။ရဟတ်ရင်ငှားရမှုဝယ်ယူမှုနဲ့ဆိုင်တဲ့အာဂရိလိုက်စားမှု၅မှုကိုတော့အပတ်စဉ်အင်္ဂါနေ့တိုင်းမှာကြားနာတော့မှာဖြစ်ပြီး2020ရွေးကောက်ပွဲမှာမလျော်ဩဇာသုံးနေဆိုပြီးရစသက်ကြီးပုံမှန်130ကာဒီနဲ့တရားစွဲဆိုခံထားတဲ့အမှုကိုတော့တောက်ကြနေတိုင်းကြားနာတော့မှာဖြစ်ပါတယ်။စီးပွားရေးပညာရှင်ရှောင်းတာနာနဲ့အတူတရားစွဲဆိုခံထားရတဲ့နိုင်ငံတော်လူ့ဝက်အုပ်ပြီးချိုးဖောက်မှုကိုတော့အရင်တန်းကြာတာပေးနေမှာဆက်လက်ကြားနာတော့မယ်လို့သိရပါတယ်။အမှုပေါင်း73မှုနဲ့လက်ရှိရင်ဆိုင်နေရတဲ့ဒေါက်တာဆန်းစုကြည်ရဲ့အမှုတွေကိုတပတ်မှ၄ရက်ပြောင်းလဲကြားနာဖို့တရားသူကြီးကကြောင်းလဲတမတ်ခဲ့တာဖြစ်ပါတယ်။ဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့အတွက်စီးပွားရေးသမားမဝင်းစီကနေဒေါ်လာ9ရင်းခွဲကို2019နဲ့2020ပြည့်နှစ်အတွင်းလေးကြိမ်ခွဲလက်ခံရယူခဲ့ရဆိုပြီးတရားစွဲထားတဲ့အာဂရိအမှုကတော့အခုအချိန်ထိနေပြည်တော်အထူးတရားရုံးကိုရောက်မလာသေးတဲ့အတွက်ဒီအမှုကိုဘယ်လိုဆက်ဆင့်မလဲဆိုတာမသိရသေးပါဘူးဒီကနေ့ယုံကြည်လာတဲ့ဒေါက်တာဆန်းစုကြည်ရဲ့ကျန်းမာရေးကောင်းမွန်တယ်လို့စုံစမ်းသိရပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဒေါက်တာဆန်းစုကြည်အပေါ်မှာလောလောဆယ်အထိအမှုပေါင်း78မှုနဲ့တရားစွဲထားပြီး9မှုအထွေ1006နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်ရှင်